ကဲမဆူမြရေဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဂျန်တရင်းအောင်ကြီးလို့ပြောမှာဟောကျွန်တော်တင်အောင်ကြီးအခုခြေနေမှာဒီဒုက္ခတွေဟိုဘက်ထွက်ပြေးသွားတဲ့လူကိုပြန်လည်လက်ခံဖို့နိုင်ငံတကာကလည်းပဲတိုက်တွန်းတယ်အစိုးရကလည်းပဲသူတို့စီစဉ်နေပြီးညှိနှိုင်းနေပြီလို့ပြောတယ်ဆိုတော့ကွင်းမှာတကယ်တွေးခဲ့ရတာတကယ်ပြန်လာနိုင်မဲ့အခြေအနေအလားအလားဘယ်လိုနေပါလဲအလားအလားကောင်းတာပြန်လာနိုင်မဲ့အခြေအနေရှိသလားဆိုတာအကြမ်းဖျင်းအရင်ဆုံးသုံးသပ်ပါဦး
ဟုတ်ကဲ့ပါပြန်လာနိုင်တဲ့အခြေအနေရှိသလားဆိုတာကိုပြောရမယ်ဆိုတော့ဒီပြန်လာဖို့သူတို့ဆွေးနွေးနေတဲ့ကိစ္စတွေကအခုမှဆာလုံရေးစအဆင့်နဲ့ရှိသေးတယ်အဆင့်နဲ့အများကြီးလိုအောင်မယ်အခြေအနေအများကြီးလိုအောင်မယ်လို့မြင်မိပါတယ်နောက်တစ်ချက်ကဒီမှာဖြေရှင်းတာကတော့ဟိုဘက်ကိုပြန်သွားတဲ့လူတွေကဒီဘက်ကိုပြန်လာခြင်းသလားဆိုတာမေးခွန်းတစ်ခုပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့ပြီးတော့မေးခွန်းရခဲ့တဲ့ဒီမွတ်စလင်တွေပေါ့အစ္စလမ်ဘာသာဝင်တွေကသူတို့မေးရလေဟိုဘက်ကိုသွားလို့ရှိရင်ဒီထက်အခြေအနေဆိုးမယ်နော်ဒီအခုဆိုလို့ရှင်ဒီဘက်မှာဆိုရင်အစိုးရကလည်းသူတို့အဆင်ပြေအောင်လုပ်ပေးမယ်ဆိုပြီးတော့ပြောထားပြီးသားမတော်ပဲနဲ့နေလို့မရဘူးလားဆိုတော့လေသူတို့ကမဟုတ်ဘူးသူတို့အနေနဲ့ဒီမှာစားဝတ်နေရခက်ခဲတယ်နေထိုင်ရဘလို့မှမဖြစ်နိုင်တော့လို့သူတို့သွားမယ်အဲ့တော့ဟိုဘက်မှာအခြေအနေမကောင်းလို့ပြန်လာမလားဆိုတော့ပြန်လာဖို့ဆန္ဒမရှိဘူးလို့တော့မေးခွင့်ရတဲ့လူကတော့ပြောပါတယ်ဆိုတော့ဒါမဲ့တစ်ခုရှိတာကတော့ကိုမေးခွင့်ရတဲ့လူရဲ့တယောက်နှစ်ယောက်ကပဲဖြေတာဆိုတော့ဘောကကိုထပ်ပြေးသွားတဲ့ဒီမစင်နေအားလုံးရဲ့သဘောထား home host ဆိုတာတော့ဟိုခံမှန်းလို့ဖြတ်တာပေါ့နော်ဒါပေမဲ့ကိုတွေးခွင့်ရသလားတွေးခွင့်ရခဲ့သလားဆိုလို့ရှိရင်တော့အဲသူတို့အနေနဲ့ဟိုဘက်ကနေပြန်လာဖို့စိတ်ဆန္ဒတော့တိတ်ရှိဖို့မရဘူးရှင်ဒီဘက်ကလည်းပြန်လက်ခံဖို့အတွက်အခြေအနေတွေကတော့အများကြီးလိုသေးတယ်လို့မြင်ပါတယ
်ဆိုတော့အဲ့ဒီဘက်ကိုထွက်သွားတဲ့ Muslim ဒုက္ခတဲ့အခြေအနေဟိုဘက်ရောက်နေလူတွေပေါ့ဆိုဒီဘက်မှာပြန်ခဲ့တဲ့ Muslim ဟုတ်ပဲတခြားဗုဒ္ဓဘာသာတွေတခြားလူမျိုးစုတွေအဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေကတော့ဘယ်လိုလဲသူတို့ရဲ့ဘဝစာဖို့နေရာကရောဒီလူတွေလိုပဲမခက်ခဲဘူးလားသူတို့ထက်ပိုလွယ်ကူနေလားလို့
အဲ့အဲ့တော့ပြောရမှာဘယ်လိုလဲဆိုတော့အဲ့ဒီနေ့ကသွားတဲ့ခရီးစဉ်ကအဓိကဒီတက်မရောကနေပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတဲ့မွတ်စလင်တွေရှိတဲ့နေရာနှစ်ခုပဲခေါ်ပြတာပေါ့လေဆိုတော့ကိုမြင်ခဲ့ရတာလည်းအဲ့နေရာနှစ်ခုပဲဒါပေမဲ့တစ်ခုရှိတာကအဲ့ဒီလိုသူတို့ရှိကိုရောက်အောင်သွားတဲ့နေရာဆိုအဲ့ဒီလမ်းခရီးမှာရောဖြတ်လာတာမှာအဲတချို့ရွာတွေတော့တွေ့တယ်ရွာတွေကလည်းမြင်ရတလောက်ကတော့အဲ့မှာလူတွေလည်းမရှိတော့ဘူးတချို့ဟိုလူလေးနည်းနည်းပပအဲ့လိုစပားဆိုင်ချင်းတွေမှာဟိုတွေ့ရတာရှိတယ်ဆိုတော့သူတို့အနေနဲ့ကတော့ဟိုဘယ်လိုမျိုးနေထိုင်စားတောက်နေသလဲဆိုတာကိုကိုရိုင်းကကားဝါပဲတို့ဖြတ်သွားတဲ့အတွက်ကြောင့်မို့လို့ပြောဖို့တော့နည်းနည်းခက်တယ်ဒါပေမဲ့မြင်ရတလောက်ဆိုရင်တော့သူတို့လည်းသိပြီးတော့လည်းလည်းကူကူတော့ဟုတ်ပုံမရဘူးခက်ခက်ခက်ခက်စင်းစင်းရဲရဲအခြေအနေကိုတော့တွေ့ရပါတယ်ရှင့
်ဟုတ်ကဲ့အဲ့ဒီစပားဆိုင်ချင်းတွေ့ရဆိုလို့အဲ့ဓာတ်ဖြတ်ပြီးတခုမေးချင်ပါတယ်အဲ့စပါးရမရိသိင်းပဲကြံရတာကိုအနာပိုင်းတွေကစီစဉ်ပြီးတော့ရိကျင်းဖို့လုပ်နေတယ်စပစ်စီပုတ်ပေးတယ်ဆိုပြီးတော့သတင်းတစ်ခုလည်းကြားမိပါတယ်အဲ့ဒါကဟုတ်လားမသိပါဘူး
အဲ့ဒါကတော့သတင်းစာရီထဲမှာလည်းတွေ့တယ်တချို့နေရာတွေမှာလည်းရိုက်နေတာတွေတော့တွေ့ဟိုသတင်းစာရီထဲမှာဖတ်ရတယ်ပေါ့လေဒါပေမဲ့ကျွန်မကတနည်းကသွားတဲ့နေရာမှာကိုမြင်ရတဲ့မြင်ကွင်းမှာတော့အဲ့ဒါမျိုးတော့မတွေ့ခဲ့ရပါဘူးရှင်တချို့စကားကင်းနေဆိုလို့ရှင်လည်းတော်တော်လေးဟိုမှဲ့နေတာမျိုးတွေ့ရတယ်ဒါမဲ့ဟိုရိတ်တယ်မြည်ဘူးဆိုတာတော့ခုနပြောသလိုပေါ့နော်ကားဝါနေကိုကဖြတ်သွားတယ်အဲ့ညမှာရှင်းပြီးတော့လေလေးလာခွင့်မေးခွင့်မရတဲ့ခါကျတော့အတိအကျဖြေဖို့ခက်ပါတယ်ရှင
်ဆိုတော့ကပြောရဲအဲ့ရွာတွေမှာလည်းလူကျိုးတို့ကျဲတဲ့တွေ့ရတယ်ဘယ်သူမှမရှိပဲတွင်းမြင့်ကြီးတွေဖြစ်နေတယ်ဆိုတော့ပြောတော့အဲ့မှာအရင်နေခဲ့တဲ့ဟိုဘက်ကိုပြေးတဲ့လူမျိုးပြန်ဒီဘက်မှာရှောင်းတိန်တဲ့ရွာသားတွေပဲဒါကောပြန်မလာကြသေးဘူးလားအဲ့မှာဗုဒ္ဓဘာသာရေးရှိမဲ့တခါဒီဘက်ကလည်းမွတ်စလင်တွေလည်းပဲဒီဘက်ကိုရှောင်းတဲ့လူတွေရှိတယ်မြန်မာဘက်ကသူတို့ကပြန်လာဖို့အချိန်နေပဲလို့တွေ့ရတယ်ပြီးတော့
အဲ့ဒီခါမှာလည်းအဲ့ဒီဟိုကျမတို့ကလိုက်ပြီးကားမောင်းပေးတဲ့ဒေတာဆိုင်တစ်ခိုင်လူမျိုးပေါ့နော်သူ့ကိုပြီးရှိတယ်သူကလည်းသူဆိုလို့ရှိရင်ဒီအရေးခင်းနေဖြစ်တော့ဟိုဥစ္စာကိုပြဿနာတွေပြိပခါတွေဖြစ်တော့သူဟိုစစ်တွေကိုသူမိသားစုလိုက်သူတို့ပြောင်းသွားတယ်လို့ပြောတယ်အဲ့ကျမတို့ဖြတ်သွားတဲ့နေရာမှာလည်းသူပြန်ကြတော့သူပြရတာကျွန်တော်တို့ရွာရယ်ဆိုပြီးပြရတယ်ပြတာမှာလည်းအဲ့ရွာမှာဆိုလို့ရှိရင်လည်းဘာမှမရှိတော့လူတွေတယောက်မှမရှိတော့သူကိုယ်တိုင်တော့မှပဲဒါအခုအချိန်နေဒီနေနဲ့ဆိုတာသူပြန်လာကြည့်တဲ့အနေနဲ့သူတယောက်တည်းပြန်လာတဲ့သူမိသားစုတွေကတော့ကြံခဲ့တယ်လို့ပြောတယ်ဆိုတော့ဟိုပြိပခါတွေကြောင့်မို့လို့လုံခြုံတဲ့နေရာကိုသွားကြတဲ့ဒေသခံတိုင်းရင်းသားတွေပေါ့သူတို့ဒီနေရာကိုလောလောဆယ်မှာဒီဘက်ကိုပြန်လာပြီးတော့နေဖို့ဆိုတာအဆင်ပြေမဖြစ်ဘူးလို့ပြောရမလားပြန်လာနေဖို့အတွက်သူတို့စဉ်းစားနေတော့မယ်ထင်တယ်မတွေ့ခဲ့ရဘူးရှင့်အဲဆက်သွားသမျှမှာတော့အဲသူပြိပခါဖြစ်ခဲ့တဲ့ပါအဲ့ခုနပြောရဲပေါ့နော်ဒီရင်မောင်းပြောပြတဲ့သူတို့ရွာဆိုလို့ရှိရင်ကျောင်းတစ်ကျောင်းတွေ့ရဲအဲ့ကျောင်းဆိုလဲဖြည့်ဆည်းခံထားပုံရဲနောက်မီးလောင်နေတဲ့နေရာတွေလည်းတွေ့ခဲ့တယ်ဆိုတော့ဒေကင်းရောက်ကျောင်းနေရာနေပြီးတော့မှသူတို့မူလရှိတဲ့နေရာကိုတော့ပြန်လာသေးဖို့မရဘူးရှင
်အခုအဆုမြတ်တို့သွားတဲ့အထက်မှာအဲ့နိုင်ငံသားသတင်းဌာနကလူတွေပါတယ်ပေါ့နော်နိုင်ငံသားသတင်းဌာနတွေပါသလား
နိုင်ငံခြားသတင်းဌာနကိုသူတို့ခေါ်ရတယ်ဒါပေမဲ့နိုင်ငံခြားသတင်းတောက်တော့မပါပါဘူးပြောရမယ်ဆိုတော့ကိုတယောက်တည်းဟိုနိုင်ငံခြားသားလို့ဖြစ်နေတာပါတယ်ကျွန်တော်ကြီးကတော့ဒီဒေတာခံမြန်မာနိုင်ငံမှာပဲအခြေစားပြီးမြန်မာနိုင်ငံမှာပဲလုပ်တယ်ဟိုဒါပေမဲ့နိုင်ငံခြားသတင်းဌာနရဲ့အတွက်ပေါ့နော်ဥပမာ ASC ရို writers တို့နောက်ရှင်ဟွာတို့လိုမျိုးသတင်းဌာနတွေမှာလုပ်တဲ့လူတွေတော့ပါပါတယ်ရှင်
အဲ့တော့ဒီတက်နဟာတော်တော်ကိုကြည့်ကြရတဲ့ပြဿနာကြီးဖြစ်ခဲ့ပါတယ်။နိုင်ငံတကာရဲ့ပြောပြချက်အရဆိုလူတွေတန်တဝဲလောက်ဟိုဘက်ကိုထွက်ပြေးကြရဲကဘာမှလည်းအင်တန်ဟိုလိဒီကျော်ဖြစ်တဲ့ပြဿနာကြီးတစ်ခု။ဒီလောက်ပြဿနာကြီးကိုစမြတ်တို့ကိုအနာယူပိုင်းခေါ်ပြရဲ့တရက်တခီဆိုတော့ထဲထဲဝင်ဝင်လုံထိုင်တဲ့ investigative journalism ဆိုကြပါလို့ဒီဖြစ်ရမှန်ကိုခြေခြေမြင်းမြင်းစုံစမ်းပြီးတော့လေးလာဆုံးသတ်နိုင်ဖို့အချိန်ကောရရလား။ရမယ်ထင်လား။
အမှန်တမ်းပြောရရင်မရပါဘူးရှင်။ဘာဖြစ်လို့လဲဆိုတော့တွားကြရဒီအစီအစဉ်တက်မတော်အစီအစဉ်နဲ့ခေါ်သွားတယ်။အဲသူတို့ခေါ်သွားတဲ့နေရာပဲကြည့်ရတယ်။ကြည့်ရင်တော့လွတ်လွတ်လပ်လပ်ကြီးဝင်ပေးပါတယ်။မေးတာလည်းကိုမေးခြင်းတို့လွတ်လွတ်လပ်လပ်တော့မေးခွင့်ရတယ်။ဒါပေမဲ့ဒီကနေ့ကတော့ခဏလေးပဲတနေရာမှာတွေ့ရတယ်ကြည့်ရတယ်မြင်ရတယ်ဆိုတော့တကယ်တမ်းဒီဖြစ်ခဲ့တဲ့ကြီးမားတဲ့ပြဿနာကြီးအကြီးကြီးဖြစ်ခဲ့တာဟာဟိုနောက်ထပ်အကြောင်းရင်းနော်လက်ရှိဖြစ်နေတဲ့အခြေအနေနောက်ဆက်ပြီးတော့ဟိုတရားမှုတွေနဲ့ပတ်သက်ပြီးတော့ဒီကနေ့တရင်တော့ကြောက်အနေနဲ့မေးချင်တဲ့မေးခွန်းတွေအများကြီးပဲအဲ့လိုမျိုးမေးခွန်းလည်းမရဘူးအချိန်လည်းမရဘူးနောက်တစ်ခုကလည်းဒီမှာပြောစရာဟိုဘာသာစကားလည်းနည်းနည်းအခက်အခဲရှိတယ်ပေါ့နော်သူတို့ပြောတဲ့ဟာကိုလည်းကိုကနားမနေတော့ဘာသာပြန်နဲ့ပြောရတယ်ဘာသာပြန်ကလည်းဒီသူတို့စီစဉ်ထားပေးတဲ့လူကပဲလိုက်လာတယ်ဆိုတဲ့အခါကျတော့ဟိုခုနဟိုဦးကျော်စံကမေးသလိုပဲ investigative ဟို journalist တယောက်လိုမျိုးစုံစမ်းနိုင်ကိုတော့ဖွင့်ရင်းမရှိဘူးလို့ပြောရမှာပဲရှင်
ဒါကြောဒီပြဿနာဖြစ်တဲ့အခါမှာနိုင်ငံတကာမီဒီယာမှာရေးနေကြတော့ပြဿနာမတိကျပါဘူးဆိုတော့နိုင်ငံတကာတကပြန်ပြောတယ်ဒီလိုဆိုရင်ဘာဖြစ်လို့သူတို့ကိုလွတ်လပ်လပ်လပ်သွားပြီးတော့ investigate လုပ်ပြီးတော့ရေးခွင့်မပေးဘူးလေလို့ပြောတယ်မြန်မာအနာဝင်ဘက်ကတော့လုံလုံရေးကြောင့်လို့ပြောတာပေါ့လေဆိုတော့အဲ့ဒါကိုသူများနဲ့ဘယ်လိုသုံးသပ်လို့လဲအဲ့ဒါဘာကြောင့်မပေးဘူးလို့ထင်လဲပေးလိုက်ရင်ဟိုဘက်ကတစ်ဖက်သားဆွဲရေးမှသူတို့ဆွဲရင်လို့လားဘယ်လိုသဘောကျလဲသူတို့မြန်မာနိုင်ငံအစိုးရမှမြန်မာနိုင်ငံမှာဒီလိုပြပမီဒီယာတွေကိုလွတ်လပ်လပ်လပ်ဝင်ဝင်ပြခဲ့တဲ့အစင်လားမရှိဘူးလားအကြောင်းမျိုးမျိုးရှိမှာပေါ့အစင်ရဲ့သဘောထားကိုမပြောပြပါဘူ
းနံပါတ်1ပြောချင်တာတော့ဟိုလုံုံရေးရတော့လဲဟုတ်တော့ဟုတ်တယ်သူတို့ပြောသလိုပဲလုံုံရေးရလဲ 100% ပေါ့နော်တရားရဂိုင်းနှုံးလောက်လုံုံဖိတ်ထားနေရတဲ့အခြေအနေမျိုးလို့တော့ပြောလို့လွယ်ဘူးပေါ့လေဒါပေမဲ့တခုရှိတာကလည်းအဲ့လိုပြောသေးဆိုရင်နိုင်ငံတကာသတင်းကြောက်တွေအနေနဲ့ကစစ်ဖြစ်နေတဲ့စစ်နေချင်းထိအောင်မှာသူတို့အသက်ဆုံးပြီးတွားယူတဲ့သတင်းတော့ဒီအများကြီးရှိတာပဲသူတို့အနေနဲ့လာရင်ဒါကိုယ့်ရဲ့ take your own risk ပေါ့နော်ကိုယ့်အကူတာဝန်ယူနိုင်လာပြီးစုံစမ်းလို့ရနိုင်တဲ့သတင်းတော့မျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့ခုနပြောသလိုမြန်မာနိုင်ငံပေါ်ဒီအစိုးရနဲ့တက်မတော်ကပြောတဲ့အထင်မြင်နေလွဲနေတယ်လို့ပြောတယ်အဲ့တော့အထင်မြင်လွဲမှားမှုကိုသူတို့အနေနဲ့ဖြေဆောင်ချင်တယ်ဆိုရင်တော့ဘူဝင်ခွင့်ပေးတဲ့နေလို့ထင်တယ်။ဒါပြီးတော့သူတို့တရင်တော့ကြီးစုံစမ်းသူတို့အတန်ကြီးကိုသူတို့ယူပြီးစုံစမ်းပြီးတော့မှဖော်ထုတ်ဒါစံနေဆိုလဲမှန်နေမှားရဆိုလဲမှားရအဲ့လိုမျိုးသုံးသပ်ခွင့်ရှိနိုင်ရင်တော့ပို့ပြီးတော့ဒီအခြေအနေကပို့ပြီးတော့ရှင်းလင်းတယ်ပို့ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ကိုပို့ပြီးတော့ပြောင်းလဲသွားစေမယ်ကောင်းတဲ့ဘက်ကိုပေါ့လေပြောင်းလဲသွားစေမယ်လို့တော့ထင်တယ်ရှင်
။အဲ့တော့အဲ့လိုလေးလာစူးစမ်းပြီးတော့ရေးခွင့်မပြီးခဲ့တာမြန်မာအစိုးရနဲ့ထိန်းချန်ထားခြင်းနဲ့သဘောမျိုးလားသူတို့ကအလွန်ကျွံလုကကိုဆိုတော့အဲ့လိုအထောက်အထားမျိုးများတွေ့ရလားအဲ့လိုမျိုးခံမှန်းနိုင်လားသူတို့မဟုတ်သူတို့ဟာတကယ်ပဲငါတို့နိုင်ငံရဲ့ဒီငြိမ်းချမ်းတည်ငြိမ်မှုကိုကမောက်ကမဖြစ်အောင်ဒီလူတွေရေးကြလိမ့်မယ်တစ်ဖက်သက်ဇုံလန်းပြီးတော့သူတို့ပြောထားတာပေါ့လေဒီလူတွေနောက်မှာကတိုင်းနိုင်ငံတွေရှိတယ်ဘယ်လိုဟာတွေနိုင်ငံတကာမီဒီယာတွေကိုဘယ်လောက်ကအားပေးနေလဲဆိုတာမဆုမြတ်လည်းကြားမှာပေါ့အဲ့ဒါလည်းသုံးသပ်ပါဦး
အမှန်တမ်းပြောရင်တော့သူတို့ရဲ့အနေနဲ့ကလည်းအလို့ရမှုတော့ရှိတယ်။အဲ့ဒီသွားတော့ဆိုလို့ရှိရင်လည်းဒီတက်မတော်အကြီးကြီးတယောက်ဆိုရင်ပြောတယ်သတင်းမီဒီယာတွေကဖော်ပြချက်တွေကတိတ်တထက်တဆန်တဲ့ဒီမှာအခြေအနေကအလိုမျိုးမဟုတ်ဘူးဆိုပြီးတော့သူကလည်းပြောပါတယ်။ဒါပေမဲ့လည်းစစကပြောသလိုပေါ့သတင်းဖွင့်လင်းမှုမရှိတဲ့အခါကျတော့ဟိုဒီတစ်ဖက်ကပြောတဲ့ဒီမွတ်စလင်တွေပြောတဲ့ဟာနဲ့မြင်နေရတဲ့အခြေအနေအရပဲနိုင်ငံတကာသတင်းမီဒီယာတွေနောက်တစ်ခါဒီနိုင်ငံတကာကဒီသူတွေကပြောမှာပေါ့အမေခက်တာဆောဆောပြောသူလည်းဒီထက်ပိုပြီးတော့ဖွင့်လင်းမြင်တာရဲ့စုံစမ်းမှုတွေလေ့လာမှုတွေဒီသတင်းရယူမှုတွေကိုတော့ပေးခြင်းနဲ့ပေးလိုက်လို့ရှိရင်တော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်တာပေါ့
။မှန်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေအရင်ကတည်းကနည်းနည်းဖွင့်လင်းလာပြီလို့ ယူဆနိုင်သလားဘယ်လိုသုံးသပ်လို့လဲမလဲ
တစ်ခါတော့ဟုတ်တယ်တင်ရရမှုကအရင်ထက်ကိုပိုပြီးပြင်းလာတာမှန်တယ်ဒါပေမဲ့တစ်ခါမှအကြပြန်တော့လေကိုယ်နိုင်ငံရဲ့အကျိုးစီးပွားကနံပါတ်1အရေးကြီးတယ်ဆိုတဲ့ဟာမျိုးကတော့အစိုးရမှတတ်မှတော့မှရှိတာတော့သိကြပါတယ်အဲ့အကျိုးစီးပွားကြီးတယ်ဆိုတာလေဒါမြန်မာနိုင်ငံတနိုင်ငံတည်းတော့မဟုတ်ပါဘူးဖိလစ်ပိုင်နိုင်ငံမှာဆိုလို့ရှိရင်တို့နိုင်ငံမှာဒီမှုရေးဆေးဝါးတိုက်ချက်တဲ့အတွက်ကြောင့်မလို့လူတွေကိုတရားလက်လွတ်တတ်ဖြတ်မှုတွေရှိရဒါပေမဲ့ဖိလစ်ပိုင်သမ္မတကိုယ်တိုင်ကဒါကိုယ်နိုင်ငံရဲ့ကိစ္စအရေးကိစ္စကိုယ်နိုင်ငံမှာအရေးကြီးတယ်လို့ထင်တဲ့ကိစ္စကိုတို့ကဒီလိုမျိုးပြင်းပြထန်ထန်ကင်ွယ်တာဘယ်နိုင်ငံမှလာပြီးတို့ကိုပညာသိမြင်နဲ့ပြောမြင်နဲ့ဆိုပြီးသမ္မတကိုယ်တိုင်ကတက်တက်တာတာပြောရဲဆိုတော့ဘယ်လိုပြောမလဲအရှိတော်အရှာမှရှိတဲ့တောင်းတောင်းနေရဲ့သဘောထားအဲ့လိုများဖြစ်နေသလားလို့မြင်လို့ရနိုင်တာပေါ့နော်